မေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနေတစ်ကူနေမှာထိုင်ဝမ်အလံကိုလွတ်ထုတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ One China Policy လို့ခေါ်တဲ့တရုတ်တနင်္ဂနွေနေ့ရှိရေး Policy ကိုလေးစားလိုက်နာဖို့တရုတ်အစိုးရကတင်းနာနေမှာကန့်ကွက်ရှုံချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတရုတ်နိုင်ငံရဲ့တခုတည်းသောကိုစားပြုမှုနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အဲ့ဒီအလံတင်ခန်းနာကိုတရုတ်နိုင်ငံအနေနဲ့အပြင်းအထန်ကန့်ကွက်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဟွာချုံရင်ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းထွက်သွင်းပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုတရုတ်နိုင်ငံအဖြစ်အသိအမှတ်ပြုထားရာက1989ခုနှစ်မှာတရုတ်ပြည်မကြီးကိုပြောင်းလဲအသိအမှတ်ပြုခဲ့ပြီးတဲ့နောက်ပိုင်း36နှစ်အတွင်းထိုင်ဝမ်တန်ရုပ်အနေနဲ့သူတို့အလံကိုပထမအကြိမ်ထုတ်လွှင့်ထူခြင်းဖြစ်ကြောင်းထိုင်ဝမ်အခြေစိုက် China Post သတင်းစာမှာရေးသားဖော်ပြထားပါတယ်။